မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကခိုင်မီနယ်ဂွားမြို့နယ်မှာမဲဆွယ်စီဝင်ဟောပြောခဲ့ပါတယ်ဒေါက်တာဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်ဟာတောင်ကုတ်တန်တွဲဂွားမြို့နယ်ကျိန်တလီမြို့နယ်မြို့နယ်လေးခုမှာဟောပြောခဲ့တာဖြစ်ပါတယ်ဂွားမြို့နယ်ကတော့နောက်ဆုံးခီးစဉ်ဖြစ်ပြီးတော့အဲ့ဒီဂွားကနေရခိုင်ရိုးမကိုဖျက်ပြီးတော့အေရဝတီတိုင်းရတိုင်းကြောင်မြို့နယ်မှာဆက်လက်ဟောပြောမှာဖြစ်ပါတယ်ဒီကနေ့သူဟောပြောသွားတဲ့အထက်မှာရခိုင်ပြည်နယ်ဟာသဘာဝအရအင်မတန်လှပပြီးချမ်းသာကြွယ်ဝတဲ့ပြည်နယ်ဖြစ်ပေမဲ့ပြည်သူတွေကဘာဖြစ်လို့ဆင်းရဲနေတာလဲဆိုတာကိုစဉ်းစားကြဖို့ပြောပါတယ
်ကျမတို့ရခိုင်ပြည်နယ်ရောက်တော့ပထမအဦးဆုံးသတိပြုမိတာဘာလဲဆိုရခိုင်ပြည်နယ်ကအင်မတန်မှလှပပါတယ်သဘာဝအရအင်မတန်မှလှပပါတယ်သဘာဝအရလည်းအင်မတန်မှချမ်းသာကြွယ်ဝပါတယ်ဒီလောက်တောင်မှသဘာဝအရချမ်းသာကြွယ်ဝပြီးလှပနေတဲ့ဒေတာမှာပြည်သူတွေကဘာဖြစ်လို့ဆင်းရဲနေတာလဲဆိုတော့ကျမတို့အများကြီးစဉ်းစားကြရဖြစ်လာပါတယ်။အဲ့ဒါဘာလဲဆိုင်လဲဆိုတော့စနစ်နဲ့ဆိုင်ပါတယ်။ဒီနိုင်ငံကိုအုပ်စိုးထားတဲ့အုပ်ချုပ်ထားတဲ့စနစ်နဲ့အများကြီးပဲဆိုင်ပါတယ်။ဒီစနစ်ကိုမပြောင်းလို့တော့ကျမတို့ပြည်သူတွေကဆင်းရဲတွင်းကနေပြီးတော့လွတ်မြောက်စရာအကြောင်းမရှိပါဘူးလို့ကျမတို့
ဒေါက်ဆန်းစုကြည်ဟာတက်ရောက်လာတဲ့ပြည်သူတွေနဲ့အမေးအဖြေကဏ္ဍကိုလည်းပုံမှန်တိုင်းဆက်လက်လှုပ်ဆောင်သွားတာကိုတွေ့ရပါတယ်။အဲဒီမှာတက်ရောက်လာတဲ့လူငယ်တဦးကလက်ရှိရခိုင်ပြည်နယ်မှာလူငယ်တွေဟာပညာတတ်ဘွဲ့ရပေမဲ့စိုက်ကားနင်းနေရတဲ့အကြောင်းတခြားတိုင်းတစ်ပါးတိုင်းပြည်တွေမှာကျွံသွားခံနေရတဲ့အကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုမူဝါဒမျိုးချမှတ်ထားသလဲလို့မေးမြန်းခဲ့ပါတယ
်။ကျမတို့နိုင်ငံတစ်ချိန်တစ်ခါလုံးဝဆိုလို့ရှိရင်ဒီဒေသမှာပညာရေးအမြင့်ဆုံးပဲပညာရေးအမြင့်ဆုံးကနေဘာဖြစ်လို့ပညာရေးစနစ်ကနိုင်ကြရလဲဆိုတော့ကျမကတော့အကြောင်းတစ်ကြောင်းရှိတယ်လို့ထင်တယ်။တခုကတော့ဘာလဲဆိုတော့ဒီနိုင်ငံမှာအာဏာရှင်စနစ်အုပ်စိုးသွားတဲ့အခါကျတော့အာဏာရှင်တွေဆိုတော့ပြည်သူတွေသိပြီးတော့ပညာတတ်တာကိုကြိုက်တာမဟုတ်ဘူး။ဘာဖြစ်လို့ဆိုတော့ပြည်သူတွေကသိပြီးတော့မျက်စိပွင့်နားပွင့်လို့ရှိရင်သူတို့လုံချင်တိုင်းလုံလို့မရမှာဆိုလို့ပညာရေးစနစ်သိမြင့်တာကိုမလိုလားကြဘူးလို့ကျမမြင်ပါတယ်။ဒါကတစ်ကြောင်း။နောက်တစ်ကြောင်းကတော့ဘာလဲဆိုတော့ဒီကျမတို့ပြည်သူတွေဟာပညာတတ်ဖို့ဆိုလို့ရှိလို့ရှိရင်ခင့်တဲ့အရင်ပညာတတ်ရမယ်ပြည်သူတွေကိုစမ်းသပ်အခါလူတန်းစားလို့မလုပ်အောင်ကျမတို့ရဲ့ပညာရေးစနစ်ကအစသတ်ခါစနစ်ဖြစ်ခဲ့တာဟာအနည်း20 30ပဲအဲဒါကြောင့်ကျမတို့ပြည်သူတွေပညာရေးအဆင့်တွေကလည်းအင်မတန်မှနှိမ့်ကျခဲ့တယ်ဒါတွေကိုကျမတို့အဖွဲ့ချုပ်ကနေပြီးတော့မူဝါဒသဘောကြားအရာပြုပြင်ပြောင်းလဲမယ်ဆိုတော့အစရဲကျမတို့ပြောထားပြီးသားပါပြည်သူတွေပညာတတ်မှလည်းကျမတို့မကြောက်ဘူးကျမတို့ပြည်သူတွေပညာအဆင့်မြင့်နေလေကျမတို့နိုင်ငံဟာချမ်းသာနေလေလို့ကျမတို့ကယူဆတယ်နောက်ပြီးတော့ဒီလိုအဆင့်မြင့်တဲ့ပညာရေးစနစ်ရှိဖို့အတွက်လည်းကျမတို့နိုင်ငံကိုဝိုင်းဝန်းပြီးတော့ကူညီခြင်းနဲ့ပုံကိုယ်တွေစေနာရှင်တွေနဲ့အများကြီးရှိတာကြောင့်လို့ကျမတို့ရဲ့နိုင်ငံမှာဒီကေစစ်မှန်တဲ့ဒီမိုကရေစီအစိုးရရှိရင်ပညာရေးအတွက်လူငယ်တွေအတွက်အလားအလာအင်တာပြောင်းအောင်ကောင်းပါတယ်လို့ဒီမှာပြောပြရစီ
အမျိုးသားရေးစိတ်ဓာတ်နဲ့လူမျိုးရေးစိတ်ဓာတ်မတူညီတဲ့အကြောင်းကိုဒေါက်ဆန်းစုကြည်ကရှင်းပြခဲ့ပါတယ
်ကျမတို့အားလုံးနားလည်ရမှာအမျိုးသားရေးစိတ်ဓာတ်နဲ့လူမျိုးရေးဆိုတာစိတ်ဓာတ်ဆိုတာမတူပါဘူးအမျိုးသားရေးဆိုတာဟာကျမတို့အားလုံးအတွက်ကျမတို့အားလုံးတိုးတက်ဖို့အတွက်ညီညီညွတ်ညွတ်ငြိမ်းငြိမ်းချမ်းသာနဲ့တိုးတက်ဖွံ့ဖြိုးဖို့အတွက်မှန်ကန်တဲ့စိတ်ထားမျိုးကိုအမျိုးသားရေးစိတ်ဓာတ်လို့ခေါ်ပါတယ်။လူမျိုးရေးဆိုတာဟာလူမျိုးဖြစ်ဖြစ်ကိုယ်ခွဲရဲ့ဘာသာဖြစ်ဖြစ်ဓာမျိုးတွေတော့သုံးပြီးတော့အချင်းချင်းကြားမှာတိုက်အောင်လို့တိုက်ပေးတဲ့ဟာအဲ့ဒါလူမျိုးရေးကိစ္စတွေပါ။ဒီလိုတိုက်ပေးတဲ့ကိစ္စတွေဟာကျမတို့ရခိုင်ပြည်နယ်ကနေစပြီးတော့ဖြစ်လာတာဟာကျမတို့နိုင်ငံတိုင်းနိုင်ငံလုံးမှာနေရာတော်နှာများမှာရှိပါတယ်။အဲ့ဒါကိုနိုင်ငံရေးလက်နဲ့အနေနဲ့သုံးပြီးတော့ကျမတို့တိုက်ခိုက်ပါတယ်ကျမတို့ကလည်းဘာမှဒီထဲမှာပါခဲ့တာလည်းမဟုတ်ဘူးဘာမှကျမတို့နဲ့သက်ဆိုင်တာလည်းမဟုတ်ဘူးအစိမ့်သက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာနိုင်မှကြောက်လို့ဒီလိုဥပဒေနဲ့မကိုက်ညီတဲ့စီယုံရေးတွေလုံနေတဲ့ပုံကိုယ်တွေအဖွဲ့စည်းတွေကိုယုံကြည်စရာရှိလို့လားလို့ကျမပြန်မေးချင်ပါတယ်အမုန်းတရားအကြောက်တရားကိုအခြေခံပြီးတော့စီရင်နေဆိုတာပြည်သူကိုစော်ကားတာပဲပြည်သူကိုအထင်သွင်းတာပဲဆိုတာသဘောပေါက်ပါ
1990ရွေးကောက်ပွဲရလဟာဟောတိကံဖြစ်မသွားကြောင်းကိုလည်းဒေါက်ဆန်းစုကြည်ကပြောပါတယ်အဲ့ဒီ1990ခုနှစ်ရွေးကောက်ပွဲပြီးတော့ကအာဏာလွှဲပြောင်းပေးခဲ့ခြင်းမရှိခဲ့ပေမဲ့အဲ့ဒီအချိန်အဟုန်ကြောင့်2015ရွေးကောက်ပွဲဖြစ်လာတာလို့ဒေါက်ဆန်းစုကြည်ကပြောပါတယ်
1990ရွေးကောက်ပွဲမှာ ထွက်လာတဲ့အဖြေဟာဘာလဲဆိုတော့ကျမတို့ရဲ့နိုင်ငံသူနိုင်ငံသားများဟာဒီမိုကရေစီကိုလိုလားတယ်။နောက်ပြတော့လည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယုံကြည်တယ်ဆိုတဲ့ရလထွက်ပေါ်လာတာကိုကမ္ဘာလုံးကသိသွားတော့ဒီဇိုင်းမှမှအနှစ်30နီးပါးကိုဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးအတွက်အင်အားကြီးတဲ့ဒီမိုကရေစီနိုင်ငံတွေကရပ်တည်ပေးခဲ့ကမ္ဘာ့ကုလသမဂ္ဂကလည်းရပ်တည်ပေးခဲ့အဲ့ဒီအကျိုးဆက်တွေအရာအခုအချိန်မှာဆိုလို့ရှိရင်အာဏာကိုလုံးဝကင်ထားခြင်းတဲ့ပုံကိုတွေကတော့မှကင်ထားလို့မရတော့ဘူးဆိုတာသဘောပေါက်လို့ဒီ2015ရွေးကောက်ပွဲတွေဖြစ်လာတာပါလို့ကျွန်တော်ပြောချင်ပါတယ်
ဒေါ်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်၃ရက်ခီးစဉ်အတွင်းမှာဒေသခံတွေမေကွန်မေးရအများဆုံးကတော့အလုတ်ကန်ရှားပါတဲ့ပြဿနာကုမ္ပဏီတွေမှာအလုပ်လုပ်ရတဲ့အခါမှာလောက်ခလာစာတွေအပြည့်အဝမရတဲ့ပြဿနာနောက်တစ်ခါလူမျိုးရေးဘာသာရေးအခြေခံပြီးတော့ပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေပါတီဆွဲတိုက်ခိုက်မှုတွေများပြားနေတဲ့ပြဿနာတွေကိုအများဆုံးမေးမြန်းကြတာကိုတွေ့ရပါတယ်ဒီကနေ့ညနေပိုင်းလောက်မှာဒေါ်ဆန်းစုကြည်ဟာငတိုင်းကျောင်းနဲ့ကျုံပျော်မြို့တွေမှာဆက်လက်ဟောပြောမှာဖြစ်ပါတယ်ခင်ဗျာ